မနေ့ကပြည်ခိုင်မှုပါတီဌာနချုပ်မှတမတော်ကနေငိမ့်သာယူပြီးပြည်ခိုင်မှုပါတီကနေဝင်ရောက်ရွေးခန့်မှုရွေးချယ်ထားတဲ့တမတော်ထိန်းတန်းအရာရှိကြီးတွေကိုကြိုးစိုးဝဲကျင်းပခဲ့ပါတယ်။အဲ့ဒီဘက်မှာပါတီရဲ့ပူတွဲဥက္ကဋ္ဌတာဝန်ယူခဲ့ရသူတူရာဦးရှိမန်းကိုတွေ့ခဲ့ရပါတယ်။အဲ့ဒီကြိုးစိုးဝဲပြီးမှတရင်သာရှင်လဝဲကျင်းပခဲ့ပြီးအဲ့ဒီမှာနိုင်ငံတော်တမတော်ဦးသိန်းဆရာရွေးကောက်ပွဲမဝင်တော့ဘူးလို့ဦးမောင်မောင်တင်ကပြောကြားခဲ့ပါတယ်။ညဘက်မှာရုံးချုပ်ကိုလုံခြုံရေးတပ်တွေကဝိုင်းနေဆိုပြီးကောလာဟာလာတွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ပြည်ခိုင်မှုပါတီရဲ့ထိပ်ပန်းကောင်းဆောင်အစည်းအဝေးနှစ်ကြိမ်ပြုလုပ်ခဲ့ပြီးပူတွဲဥက္ကဋ္ဌဖြစ်ဦးထေးဦးကိုတာဝန်ပေးလိုက်ကြောင်းနဲ့နိုင်ငံတော်သမ္မတဦးသိန်းစင်ဟာပြည်ခံမျိုးပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့အကြောင်းအရင်ကပြန်ကြားရေးဒုတိယဝန်ကြီးလက်ရှိပါတီရဲ့ဘိုးအတွင်းမှုဥပိုက်ထွေက3ချိန်လောက်ပြောကြားခဲ့ပါတယ်။သူရဦးရွှေမန်းကိုပါတီရဲ့ပူးတွဲဥက္ကဋ္ဌတာဝန်ကနေဖယ်ရှားလိုက်တာဟာပါတီတွင်းမှာနိုင်ငံတော်သမ္မတနဲ့သူရဦးရွှေမန်းတို့အားပြိုင်မှုတွေလို့လေးလာသူတွေကပြောကြပါတယ်။ဒါပေမဲ့သတင်းစာရှင်းလင်းပွဲမှာပါတီရဲ့ဘိုးအတွင်းမှုအဖြစ်တာဝန်ပေးရခံရတဲ့ဒေါက်တာမောင်မောင်ထေးကပါတီလုပ်ငန်းတွေကိုဖိဖိစီစီလုပ်ဖို့လိုအပ်တာကြောင့်အပြောင်းအလဲတွေဖြစ်လာတာလို့အခုလိုပြောပါတယ်
။ဦးရွှေမန်းအနေနဲ့ကကျွန်တော်တို့လွတ်တော်ပြည်သူလွတ်တော်ဥက္ကဋ္ဌတောင်းဝန်ရောပြည်အောင်စုလွတ်တော်နိုင်ငံတောင်းဝန်ရောကြီးလေးတဲ့နိုင်ငံတော်ရဲ့အရေးကြီးတဲ့တောင်းဝန်တွေကိုအဓိကထားပြီးတော့တန်းဆောင်ထမ်းဆောင်နေရတာဖြစ်တဲ့အတွက်ကျွန်တော်တို့ပါတီရဲ့ရှေ့ပိုင်းမှာကျွန်တော်အခုမကြာခင်မှာဆောင်ရွက်ရတော့မယ်ပါတီရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေမှာပို့ပို့ပြီးတော့ effective ပေါ့ပို့ပို့ပြီးတော့တိတိယောက်ယောက်နဲ့စီယုံနိုင်အောင်ဆိုပြီးတော့ကျွန်တော်တို့ကဒီ
သူရဦးရှိမန်ကိုပါတီတာဝန်ကနေဖယ်ရှားလိုက်တဲ့အတွက်ပြည်သူတွေကြအံ့အားသင့်စရာတွေဖြစ်သလိုဘာတွေဆက်ဖြစ်အောင်မလဲဆိုပြီးဒိုလောသတင်းတွေလည်းအင်တာနက် Facebook စာမျက်နှာတွေပါအမျိုးမျိုးထင်ကြီးပေးနေကြပါတယ်။မနေ့ကသတင်းစာရှင်းလင်းပွဲမှာနိုင်ငံတော်သမ္မတရွေးကောက်ပွဲမဝင်တော့ဘူးလို့ပြောကြခဲ့တဲ့အရင်ပါတီရဲ့အထွေထွေအတွင်းမှုဦးမောင်မောင်သိန်းကိုပါတီအစည်းအဝေးလာတက်စရာမလိုတော့ဘူးလို့အကြောင်းကြားလိုက်တဲ့အကြောင်းလည်းသိရပါတယ်။ပါတီရဲ့ဘိုးအလုံးမှုဆောင်ကော်မတီကိုအဖွဲ့ဝင်53ယောက်နဲ့အသစ်ပြန်လည်ဖွဲ့စည်းလိုက်တာဖြစ်ပါတယ်။အဲ့ဒီမှာပြီးခဲ့တဲ့ရက်ပိုင်းကပါတီကနေရွေးကောက်ပွဲဝင်ဖို့ရောက်ရှိလာတဲ့ဗိုလ်ချုပ်ကြီးတွေဒုတိယဗိုလ်ချုပ်ကြီးတွေလည်းပါတီဘိုးအလုံးမှုဆောင်တွေထဲမှာပါဝင်လာပါတယ်။အဲ့ဒီအပြောင်းလဲဟာပါတီကိုလူကြီးလူငယ်တွေနဲ့မျက်မျက်တတဖြစ်အောင်အပြောင်းလဲလုပ်လိုက်တာလို့ဘိုးအတွင်းရေးမှူးဦးတန်းထွန်းကပြောပါတယ
်။အဲ့လိုကျွန်တော်တို့ဒီဥဆောင်ပါတီအနေနဲ့ဆောင်ရွက်တဲ့အခါမှာကျွန်တော်တို့အစိုးရတာဝန်တွေလွတ်တော်မှာပြည်ထောင်စုလွတ်တော်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်တာဝန်တွေကြီးလေးတဲ့တာဝန်တွေထမ်းဆောင်တဲ့အခါမှာနိုင်ငံဒီတာဝန်ယူထားတဲ့ပါတီမှာတာဝန်ယူထားတဲ့အကောင်ဆောင်များကြီးလေးတဲ့တာဝန်ထမ်းဆောင်တဲ့အတွက်ကြောင့်မလို့ကြောင့်ဒီပါတီမှာအဓိကလိုအပ်နေတဲ့လိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့အတွက်ကျွန်တော်တို့ဒါဒီပါတီထဲမှာလူကြီးရောလူလာရောလူငယ်များပါပါဝင်ပြီးတော့ကျွန်တော်တို့ပြင်ဆင်ဖွဲ့စည်းခြင်းပဲဖြစ်ပါ
သူရဦးရှိမန်းဟာပြည်ထောင်စုလွတ်တော်ဒါရိုက်ကပြည်သူလွတ်တော်ဥက္ကဋ္ဌဖြစ်ဆက်လက်ရှိနေမှာဖြစ်သလိုပြည်ခံမျိုးပါတီအဖွဲ့ဝင်ဖြစ်ရှိနေမှာဖြစ်တယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အသစ်ဖွဲ့လိုက်တဲ့ဘိုးအလုံးမှုဆောင53ဦးထဲမှာအရင်ကဘိုးအလုံးမှုဆောင်တွေအဖြစ်တာဝန်ယူခဲ့တဲ့သူရဦးအောင်ကိုဦးမောင်မောင်သိန်းဦးသိန်းဆွေဦးစောမြဖေစတဲ့အထင်ကြီးပါတီထိပ်ပိုင်းကောင်းဆောင်တွေမပါတော့ဘဲဖယ်ရှားခံလိုက်ရတာဖြစ်ပါတယ်ခင်ဗျာ